ကဲဆရာတော်အနေနဲ့ပေါ့လေဒီကချင်ပြည်နယ်အတွင်းမှာဒီစစ်ပြေးရှောင်ဒုက္ခသည်တွေနဲ့ပတ်သက်ပြီးတော့တော်တော်လေးဆောင်ရွက်နေတယ်လို့သိရတယ်ခင်ဗျကျွန်တော်အဲ့ဒီအခြေအနေလေးသိချင်ပါတယ်ခင်ဗျကျွန်တော်လည်းပြောပြပေးပါအောင်ခင်ဗျ
ကျွန်တော်ဒီမှာအခုရောက်တာနှစ်ပတ်ရှိတော့မယ်နေ့တိုင်းတော့ကျွန်တော်တို့ဒီ KBC အဖွဲ့ချုပ်နဲ့ဆက်သွယ်လုပ်တယ်အဲကျွန်တော်ဒီကနေညွှန်ကြားပြီးကျွန်တော်တို့ပူးပေါင်းဆောင်ရွက်နေတယ်ရှိတယ်နောက်ဆုံးအဆင့်ကတော့ကျွန်တော်တို့ဒီဆွန်ဘရာဘုံဘက်ကမလီယံစစ်ပြေးဒုက္ခတဲ့1400ကျော်ရဲ့ issue ကတော့ဒါအကြီးမားဆုံး issue ပဲဖြစ်နေတယ်ဒီရိတ်ခါတွေစားတော့တွေပို့လို့မရသေးဘူးအဲ့ဒီနေရာကိုဒီနေ့အစိုးရကအဖွင့်ပြုတော့လဲပဲတပ်ကတော့ဒီမြောက်ပိုင်းတိုင်းကတော့လုံခြုံရေးရဆိုပြီးကျွန်တော်တို့ကိုရေချောင်းလမ်းကသွားဖို့ပိတ်ပင်ထားဆဲပဲအဲကျွန်တော်တို့ရေချောင်းလမ်းကိုတုံးမဲ့ဆိုရင်တော့တရက်ထဲရောက်နိုင်တဲ့ခီးဖြစ်တယ်အဲ့ဒါကြောင့်မို့အဲ့ဒီနေရာကိုအစားအစာတွေပို့ဖို့ကတော့ခက်ခဲမှုတွေကတော့ရှိနေတော့ပါပဲ
ဟုတ်ကဲ့ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲဒီနေရာမှာတိုက်ပွဲတွေကလည်းပြန်ပြီးတော့ဖြစ်နေတယ်လို့သိရတယ်လေအဲ့တော့အခုလောလောဆယ်ကဒီနေရာမှာရှိတဲ့ဒုက္ခတွေ1000ကျော်အတွက်ကပေါ့ဒီရိတ်ခါစားနပ်ရိတ်ခါပြဿနာဖြစ်နေတယ်ပေါ့နော
်ဟုတ်ကဲ့
ဟုတ်ကဲ့ဒီအလားတူပဲဒီဟိုကချင်ပြည်နယ်တဝမ်းမှာပေါ့လေဒီလွန်ခဲ့တဲ့3-4နှစ်ကစပြီးတော့ဖြစ်ပွားနေတဲ့စစ်ပွဲတွေကြောင့်ပေါ့လေဒုက္ခတွေတွေကတိတ်နေချီပြီးရှိနေတဲ့ကိစ္စပေါ့လေဆိုတော့သူတို့ရဲ့အခြေအနေရောဘယ်လိုရှိပါလဲခင်ဗျာ
အာဟုတ်ကဲ့ကျွန်တော်တို့ခုလက်ရှိအခြေအနေရတော့ international ရဲ့ထောက်ပံ့မှုတွေကျော့တဲ့အစိတ်ဖဲမှာတော့ရှိသွားတယ်။ဟိုရော့တယ်ဆိုတဲ့နေရာမှာဒီစာနာရိတ်ခါပေါ်တော့ဒီသူဒီပင်စံဒီစံပေးတဲ့နေရာမှာအဲရော့ကျသွားတယ်ပြီးရင်တခြားထောက်ပံ့နေရာလည်းရော့သွားတယ်။အဲဒါကြောင့်မို့ကျွန်တော်တို့ local NGO ရဲ့ပူးပေါင်းဆောင်ရွက်မှုနဲ့ international အဖွဲ့အစည်းတွေကို direct နဲ့ဆက်သွယ်ကြီးမှာအကူအညီရောက်အောင်လည်းစူးစမ်းဆောင်ရွက်နေကြပါတယ်။
ဟုတ်ကဲ့
ကျွန်တော်လည်းဒီတစ်ခေါက်ဒီမှာရောက်တဲ့အချိန်မှာကျွန်တော်ဒီအမေရိကန်နိုင်ငံနှစ်ချက်ဖွဲ့ချုပ်ရဲ့ဌာနချုပ်မှာလည်းဒီကိစ္စကိုကျွန်တော်အနေနဲ့ပြပြခဲ့ပြီးဖြစ်ပါတယ
်ဟုတ်ကဲ့အခုလက်လောအခြေအနေရဆိုလို့ရှိရင်ပြည်တွင်းမှာလည်းပဲအကုန်လုံးတော့ရေကြီးတဲ့ကိစ္စတွေမြေပြိုတဲ့ကိစ္စတွေနဲ့ပေါ့လေဒုက္ခတွေကတော်တော်များများဖြစ်နေလေ
ဒီ
အဲ့ဒီပြဿနာတွေပေါ်နေတဲ့အတွက်ကြောင့်ဒီပေါ်ကချင်းစစ်ပြေးရှောင်ဒုက္ခတွေရဲ့အနေနဲ့ပို့ပြီးတော့များပေါ့လေသူတို့ထောက်ပံ့မှုတွေကရော့ကျသွားနိုင်လားခင်ဗျ
โอเคอะไรလဲကျွန်တော်ဒီမှာရောသွားတဲ့အကြောင်းအရာကဒီပိုင်းပါဝင်ဖြစ်ပါတယ်ဟုတ်တယ်အဲ့ဒါလဲ
โอเคဒါတွေကတော့တီတွင်းစစ်ဒဏ်တွေကြောင့်ပေါ့လေဒီဖြစ်လာတဲ့နောက်ဆက်တွဲပြဿနာတွေပေါ့အခုဆိုဒီနိုင်ငံလုံးအတိုင်းအတာနဲ့ပေါ့အပြစ်ခတ်ရဆဲပေါ့ NCA လက်မှတ်ရေးထိုးဖို့ဒီဆောင်ရွက်နေတာတွေဆရာတို့လည်းသိမှာပေါ့ဒီအခြေအနေနဲ့ပတ်သက်ပြီးတော့ဆရာအမြင်ကဘယ်လိုရှိပါလဲခင်ဗျโ
อเคအဲကျွန်တော်ဒီလူမှုအဖွဲ့အစည်းရဲ့ကျွန်တော်ဒီဘာသာရေးစိတ်အပိုင်းအရာပေါ်တော့ကျွန်တော်တို့ပြည်သူလူထုရဲ့အမြင်အရာပြောရမယ်ဆိုရင်ဒီကျွန်တော်တို့ဒီ NCA ကိစ္စကအခုဟိုမနေ့ကတော့ဒီတော့ CSCW ဒီဒီတော့အဖြေကိုကြည့်မယ်ဆိုရင်ဟိုအားမရဘူးအားမရဘူးဆိုတော့ကျွန်တော်တို့ပြည်သူလူထုတွေမြောင်းမှန်းတဲ့ NCA နဲ့ဟိုထွက်လာတဲ့ reserve ကဟိုတိတ်ပြီးမှဒီပွင့်လင်းမှုနဲ့ဒီယူတာမှုဟိုမရှိဘူးလို့ကျွန်တော်တို့ဒီခံစားရတယ်။ဘာကြောင့်လဲဆိုတော့ပြည်သူဘက်ကနားရတဲ့ NCA ကတော့အားလုံးကိုဖိတ်ခေါ်ပြီးမှအားလုံးလက်မှတ်ထိုးပြီးမှနိုင်ငံရေးကိုဆက်လက်ဆွေးနွေးဖို့ပဲဖြစ်တယ်။ဒါပေမဲ့အခုကတော့ဂျိုချန်သားတဲ့အဖွဲ့ရှိတယ်လို့တချို့ကြတော့ဒီမပါဝင်နိုင်တဲ့အစိတ်အပိုင်းမှရှိတဲ့အဖွဲ့အစည်းကလည်းရှိတယ်လို့ဆိုတော့ပြည်သူလူထုအနေနဲ့ဟိုစိတ်မရှင်းတာတကြောင်နောက်တစ်ခုကကာကွယ်ရေးဦးစီးချုပ်ရဲ့ပါဝင်မှုမရှိတာရယ်ပြီးရင်ဒီလိုအခြေအနေမှာကျွန်တော်ရှမ်းပြည်နဲ့ကချင်ပြည်နဲ့တချို့ဒေသတွေမှာစစ်ဒီလိုဆက်ဖြစ်နေတာတွေကတော့အာကျွန်တော်တို့ပြည်သူဘက်ကနေကြည့်မယ်ဆိုရင်တော့အခြေခါရဆက်လက်မထိုးသီးသည့်တိုင်အောင်နေရပြန်ဖို့ကိစ္စကဘလို့မှဟိုဖြစ်နိုင်ခြင်းမရှိဘူးဆိုတော့အနေထားမျိုးမှာဖြစ်ပါတယ်
ပြီးခဲ့တဲ့လတော့ကဒီလိုက်စာမှာဒီကချင်ပြည်နယ်မှာရှိတဲ့ဒီလူထုတွေကိုကိုစားပြုတဲ့အဖွဲ့တွေနဲ့ပေါ့လေ KIO နဲ့ပေါ့လေတွေ့ဆုံခဲ့တယ်လို့သိရတယ်ဆိုတော့အဲ့ဒီမှာလူတွေရဲ့သဘောထားနဲ့ပတ်သက်ပြီးတော့ဘာများတင်ပြခဲ့ပါလဲခင်ဗျာအဲ့ဒါလေးသိပြစီ
ဟုတ်ကဲ့ကျွန်တော်တို့အဲ့ဒီလိုက်စာမှာပြီးဆွေးနွေးပွဲလုပ်တဲ့အချိန်မှာသဘောထားကတော့အလုံးပါဝင်တဲ့ NCA ဖြစ်တယ်အဲဒါကြောင့်မလို့ကျွန်တော်ကရိုးရိုးသားသားပဲအဲ့လိုပဲဖြစ်စီချင်ပါပဲပြောပြောကျွန်တော်ဒီနေ့ဒီတွင်းစေခံစားနေရတဲ့160ဒီကာလမှာကျွန်တော်တကယ်လိုချင်တဲ့အဖြေကတော့ဟိုတိုက်ပွဲရပ်ဖို့ချက်ကျွန်တော်တို့ပြည်သူတွေလိုလားတဲ့စစ်မှန်တဲ့ဒီ Federal ပြည်တော်မစုပေါ်တော့ဒါကိုတော့မှုဖြစ်ပါတယ်ဒီအပြစ်ခတ်ရဆဲယုံနဲ့လည်းစစ်မှန်တဲ့ Federal ပြည်တော်မစုကိုမတီးဆောက်နိုင်ဘူးဆိုရင်တော့ပြည်သူလူထုရဲ့ဝန်မှန်းချက်ကတော့အပြစ် ဖြစ်လာအောင်မှာမဟုတ်ဘူးဆိုတော့ကျွန်တော်အဲ့လိုပဲမြင်ရ
။ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့။ဆရာကြီးအခုလိုရှင်းပြပြီးတော့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူး